မြန်မာနိုင်ငံမှာအာဏာသိမ်းယူထားတဲ့စစ်ကောင်စီကိုဘယ်လိုကင်တွယ်ဖြေရှင်းမလဲဆိုတဲ့အပေါ်အာဆီယံအဖွဲ့ဝင်တွေအကြအခက်ကြုံနေရချိန်မှာပဲ2026ခုနှစ်မှာအာဆီယံအလှည့်ကျဥက္ကဋ္ဌတာဝန်ယူရမယ်မြန်မာနိုင်ငံနေရာမှာဖိလစ်ပိုင်နိုင်ငံကအစားထိုးတာဝန်ယူဖို့အသင့်ရှိကြောင်းဖိလစ်ပိုင်သမ္မတဖာဒီနန်မာကုစ်ဂျူနီယာကဒီကနေ့စက်တင်ဘာလ5ရက်နေ့မှာပြောကြားလိုက်ပါတယ်ဖိလစ်ပိုင်အနိုင်ငံအနေနဲ့2026ခုနှစ်မှာအာဆီယံအလှည့်ကျဥက္ကဋ္ဌတာဝန်ကိုထမ်းဆောင်ဖို့အသင့်ရှိပါတယ်လို့အင်ဒိုနီးရှားနိုင်ငံဂျကာတာမြို့မှာကျင်းပနေတဲ့43ချိန်မြောက်အာဆီယံထိပ်သီးစည်းဝေးပွဲဖွင့်ပွဲအခမ်းအနားမှာသမ္မတဖာဒီနန်မာကုစ်ဂျူနီယာကကြေညာလိုက်တာပါဒါဟာလက်ရှိမြန်မာနိုင်ငံမှာဖြစ်ပေါ်နေတဲ့ပြည်တွင်းနိုင်ငံရေးပဋိပက္ခတွေကြောင့်အာဆီယံရဲ့ဘုံကြီးမားချက်မင်းမိန်သွားမှာကိုစိုးရိမ်တာအပြင်မြန်မာနိုင်ငံကအင်ရှင်အဖြစ်လက်ခံကျင်းပမဲ့ထိပ်သီးစည်းဝေးပွဲတွေကိုတခြားအာဆီယံရဲ့မိဖတ်နိုင်ငံတွေကမတက်ရောက်ကြမှာစိုးရိမ်တဲ့အတွက်အခုလိုမြန်မာနိုင်ငံနေရာမှာတနစ်စောပြီးတော့အလဲကျဥက္ကဋ္ဌတာဝန်ယူဖို့အာဆီယံအဖွဲ့ရဲ့တောင်းဆိုချက်ကိုဖိလစ်ပိုင်ကလက်ခံလိုက်တာလည်းဖြစ်တယ်လို့အရှိတောင်အာရှနိုင်ငံတွေကတန်တမန်နှစ်ဦးရဲ့ပြောဆိုချက်ကိုကိုးကားပြီးတော့ AFP သတင်းမှအရေးသားထားပါတယ်မြန်မာနိုင်ငံမှာဒီမိုကရေစီနီလန်တကြရွေးကောက်တင်မြောက်ထားတဲ့ဒေါအောင်ဆန်းစုကြည်ဦးဆောင်တဲ့အရသာအစိုးရကိုဖြုတ်ချပြီးတော့စစ်တပ်က2021ခုနှစ်ဖေဖော်ဝါရီလ1ရက်နေ့မှာအာဏာသိမ်းလိုက်ပြီးတဲ့နောက်ပိုင်းအကြမ်းဖက်နှိမ်နင်းမှုတွေလှုံ့ဆော်ခဲ့တာကြောင့်အာဆီယံထိပ်သီးအစည်းအဝေးပွဲနဲ့တခြားဆက်ဆက်အစည်းအဝေးတွေကိုစစ်ကောင်စီအနေနဲ့တက်ရောက်ခွင့်မရပါဘူး။ရှင်နေ2024ခုနှစ်အတွက်တော့လာအိုနိုင်ငံကအလှည့်ကျဥက္ကဋ္ဌအဖြစ်တာဝန်ယူသွားမှာဖြစ်ပါရဲ့ရှင်။